Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်အောက်တိုဘာလ19ရက်ဗိုလ်တော်ဝင်ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းနိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့ညနေခင်းအတွက်စီစဉ်ကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်မထွေးပါအီရန်နိုင်ငံမိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထက်ကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်တကမြန်မာနိုင်ငံမှာသာမကဒေသတွင်းမှာပါငင်းကြင်းနဲ့တင်းငင်းရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်ချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာတော့အမေရိကန်တန်ရုံရှိဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြားမှာဒီကနေ့ရုံးရင်ဆန်ခဲ့အခြေအနေတချို့ရှိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံကားသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမှာကသခိုင်းတိုင်းကျွန်းမြင့်တွေမှာဆက်လီမှောက်ပြီးတော့လူသိမ်းဆုံးသူရောက်50လောက်အထိရှိနေပါပြီ။
ဒီဆုံးတော့ကျွန်တော်တို့ဒီစကိုင်းတိုင်းဘက်မှာတော့45လို့ပြောတယ်ဟိုဘက်ကျွန်းသွားတာ9000လောက်ကြားတယ်အပေါင်းဆိုရင်တော့ပေါင်းလိုက်တော့50လောက်ပြ
ောက်ဆုံးနေတဲ့သူတွေလည်းရှိပြီးတော့ဒီဆုံးသူအရေးအတွက်လည်းတွလာနိုင်သေးတယ်ဆိုတဲ့အကြောင်းကိုကနီမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းနိုင်ကခုလိုပြောသွားတာကိုမကြခင်မှာအပြည့်စုံနားဆင်ကြမှာပါဒါပြင်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့နိုင်ရေးအတွက်စိုးရိမ်စရာတွေရှိနေသေးတယ်ဆိုတဲ့သတင်းကိုလည်းအခုညနေမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရောက်သတင်းတွေကိုမက်ခင်ပြည်ထွေးနဲ့ကိုအောင်တို့ကကြီးညာပေးသွားမှာပါ။
အိန္ဒိယနိုင်ငံမိုဆူးမြို့ကိုအာရစ်စစ်သွေးကြွတွေလက်ထဲကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောဆိုလိုက်ပြီးဒီချိန်ထဲမှာလည်းရှေ့ဆက်ကြုံတွေ့ရမယ့်အခက်အခဲတွေကိုသတိပေးပြောဆိုထားပါတယ်
။ Perhaps a million civilians are still living there.And so in addition to rooting out ISIL, our focus jointly is on the safety and the humanitarian.
အဲ့ဒီမှာနေထိုင်နေတဲ့သန်းနဲ့ချီရဲ့အရတရှိကောင်းရှိနေပါတယ်။ဒါကြောင့် IS စစ်သွေးကြွတွေကိုအမြင့်ပြတ်ချေမုန်းတာအပြင်တစ်ချိန်တည်းမှာလည်းတိုက်ခိုက်မှုတွေကနေဘေးလွယာရှောင်ရှားနေကြတဲ့အရတပြည်သူတွေရဲ့လုံခြုံရေးနဲ့သူတို့အတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့ကိုကျွန်တော်တို့အာရုံထားလှုပ်ဆောင်နေပါတယ်။ဒါကျွန်တော်တို့အစိုးရတွေထိတ်တန့်ဦးစားပေးလုပ်သွားမယ့်ကိစ္စဖြစ်ပါတယ်လို့သမ္မတဥပမာကပြောသွားတာပါ။မိုဆူးမြို့ကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်တည်ယူဖို့အီရတ်အစိုးရနဲ့ခါတပ်ဖွဲ့တွေကထိုးစစ်ဆင်နေတာနဲ့အမျှဒီနေ့ဒီမိုဆူးတဝိုက်တိုက်ခိုက်မှုတွေကနေဘေးလွယာရွှေ့ပြောင်းလာသူထောင်ထဲကြီးရှိနေတဲ့အကြောင်းနိုင်ငံတကာကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children ကပြောပါရယ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးကိုနှစ်နှစ်ကျော်တည်ယူထားတဲ့ဒီအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်တည်ယူဖို့အတွက်ခါတပ်ဖွဲ့အင်အား1000အီရတ်လုံခြုံရေးတပ်ဖွဲ့အင်အား18000နဲ့ဣရတ်ရဲတပ်ဖွဲ့2000ပါဝင်ထိုးစစ်ဆင်နေတာမှာအမေရိကန်စစ်သည်တွေကလည်းပါဝင်ကူညီပေးနေတဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကသတင်းတောက်တွေကိုအင်ကာနီတို့ကပြောဆိုပါရယ်အမေရိကန်ဥဆောင်တဲ့ညွတ်ပေါင်းအဖွဲ့တွေကလည်းလေကြောင်းကနေကူညီပေးနေတယ်လို့ဆူနီနဲ့ရှီယာမျိုးနွယ်စုတပ်ဖွဲ့တွေလည်းဒီစစ်ဆင်မှုမှာပါဝင်ပါရယ်ရှင်
လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့အနေနဲ့မျက်မျက်တတရှင်ပြိုင်ခွင့်ရမှာမဟုတ်ဘူးလို့ Republican သမ္မတရောင်း Donald Trump ရဲ့ပြောဆိုမှုတွေအပေါ်အမေရိကန်သမ္မတ Barack Obama ကပြစ်တင်ဝေဖန်လိုက်ပါတယ်အခုလိုညှဉ်းပန်းပြောဆိုနေတာတွေကိုရပ်တင်းပြီးလာမယ့်နိုဝင်ဘာရှိတဲ့ရွေးကောက်ပွဲမှာသူ့ကိုမဲပေးဖို့မဲဆန္ဒရှင်တွေကိုစီးအောင်တိုက်တွန်းတဲ့နယ်လို့လည်းသမ္မတကပြောပါတယ်ရွေးကောက်ပွဲမကျင်းပခင်ကိုဝင်ရောက်ရွေးချယ်ခံမဲ့ရွေးကောက်ပွဲနဲ့ဒီရွေးကောက်ပွဲလှုပ်ထုံးလုပ်နည်းတွေအပေါ်အယုံအကြည်ပြက်ပြောင်းအောင်ပြောဆိုတဲ့သမ္မတရောင်းမျိုးခစ်တဲ့အမေရိကန်နိုင်ငံရေးသမိုင်းမှာရောတခါသူ့ဘဝတစ်လျှောက်လုံးမှာဘယ်တော့မှမတွေ့ခဲ့ဘူးလို့အိမ်ပြည်တော်မှာကျင်းပတဲ့အီတလီဝန်ကြီးချုပ်နဲ့ပူတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဥပမာကပြောပါရယ်ဒါဟာမကြုံစဘူးဖြစ်ပြီးတော့အခြေအမြစ်မရှိဆွဆွဲရတာဖြစ်တယ်လို့လည်းဆိုပါရယ်နိုင်ငံတော်ကောက်ခံရရှိတဲ့လူထုသဘောထားစစ်တမ်းတွေမှာဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကအသာစီးရရှိပြီးတဲ့နောက်အခုရက်ပိုင်းတွေအတွင်းထရမ့်ကဒီရွေးကောက်ပွဲရဲ့တရားဝင်မှုနဲ့ပတ်သက်လို့မေးခွန်းတွေထုတ်လာတာပါသမ္မတရွေးကောက်ပွဲမှာပထမဆုံးအခြေအနေနဲ့ဝင်ရောက်ရှင်ပြိုင်တဲ့အင်ချမ်းမြေလုပ်ငန်းရှင် Donald Trump ကပြည်내အချို့မှာကြိုတင်မဲပေးမှုအတွင်းမဲမတမာမှုတွေရှိနေတယ်လို့အထောက်အထားတစုံတရာမပြနိုင်ပဲဆွဆွဲနေတာပါဒါပြင်လာမဲ့ရွေးကောက်ပွဲနေ့မှာပြဿနာတွေရင်ဆိုင်ရမှာဖြစ်တယ်လို့တနိုင်ငံလုံးမှာလည်းမဲမတမာမှုတွေရှိလိမ့်မယ်ဆိုပြီးတော့ပြောပါတယ်သတင်းမီဒီယာတွေကလည်းနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ဝိုင်းပြီးတော့ကြိုးပမ်းပေးနေတယ်လို့ Trump ကဆွဆွဲထားပါတယ်ခင်ဗျာ
အမေရိကန် Republican သမ္မတလောင်း Donald Trump ကအမေရိကန်နိုင်ငံရေးကိုတန့်ရှင်းအောင်လုပ်မယ်လို့ဆိုပြီးသူချင်းကလှုပ်ဆောင်သွားမယ့်အစီအစဉ်တွေကိုအဆိုပြုတဲ့အထက်မှာ Congress လွှတ်တော်အမတ်တွေရဲ့တာဝန်သက်တမ်းအရေးအတွက်ကိုကန့်သတ်ဖို့ထည့်သွင်းဆိုပြုထားပါတယ်။ Congress လွှတ်တော်အမတ်တွေသက်တမ်းဘယ်နှချိန်မှာတာဝန်ထမ်းဆောင်သင့်တယ်ဆိုတာကိုကန့်သတ်ချိန်တန်ပြီလို့ Colorado ပြည်နယ်စုဝေးပွဲမှာသူ့ကိုထောက်ခံသူတွေကို Trump ကအင်္ဂါနေ့တုန်းကပြောသွားတာပါ။ဒီလိုလှုပ်ချင်းအဖြစ်ဆူရရဲ့အချင်းပြချဆောင်မှုတွေကိုအဆုံးသတ်နိုင်မယ့်အပြင်လက်တလောကြုံတွေ့နေရတဲ့စီးပွားရေးပြဿနာကိုပါအဆုံးသတ်နိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ မေရိကန်ပြည်ထောင်စုဖွဲ့စည်းပုံအရသမ္မတတရားအနေနဲ့တက်တန်းနှစ်ကြိမ်ချက်ပို့ပြီးတာဝန်ထမ်းဆောင်ခွင့်မရှိပါဘူး။ဒါပေမဲ့အထက်နဲ့အောက်လွှတ်တော်အမတ်တွေကတော့လူလူကရွေးကောက်တင်မြောက်နေသူရဲ့ဒီတက်တန်းအကန့်အသတ်မရှိတာဝန်ထမ်းဆောင်နေတာကြောင့်လွှတ်တော်အမတ်အများစုဟာအကြိမ်ကြိမ်ပြန်ရွေးချယ်ခံထားရတဲ့သူတွေပါ။ပြီးခဲ့တဲ့2012ရွေးကောက်ပွဲမှာဆိုရင်တော့ဒီအနိုင်ရတဲ့လွှတ်တော်အမတ်90ရာခိုင်နှုန်းကျော်ဟာပြန်လည်ရွေးကောက်တင်မြောက်ခံထားရတဲ့သူတွေဖြစ်ပါတယ်။ထရမ့်ရဲ့တခြားအဆိုပြုချက်တွေထဲမှာတော့လွှတ်တော်အမတ်တာဝန်ယူခဲ့တဲ့သူတွေကိုရွေးကောက်ပွဲဆိုင်ရာမူဝါဒစည်းရုံးလှုပ်ဆောင်မှုတွေမှာ၅နှစ်ပါဝင်ခွင့်ကန့်သတ်ဖို့နဲ့နိုင်ငံခြားအစိုးရတွေအတွက်မူဝါဒဆိုင်ရာစည်းရုံးလှုပ်ဆောင်နေသူတွေကိုလည်းအမေရိကန်ရွေးကောက်ပွဲရပုံငွေရှာတဲ့နေရာတွေမှာလုံးဝပါဝင်လှုပ်ရှားခွင့်မပြုဘူးဆိုတာတွေပါဝင်ပါတယ်ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့ကအီကွေဒေါတန်ရုံမှာခိုးလုံနေတဲ့ WikiLeaks website တည်ထောင်သူ Julian Assange ကိုအင်တာနက်ယာယီအသုံးပြုခွင့်ဖျက်တောက်လိုက်တယ်ဆိုတာကိုအီကွေဒေါအစိုးရကအင်္ဂါနေ့ကအတည်ပြုပါတယ် Julian Assange ကိုနိုင်ငံရေးခိုးလုံခွင့်ပေးဖို့2012ခုနှစ်မှာဆုံးဖြတ်ခဲ့တော့ကအီကွေဒေါနိုင်ငံအနေနဲ့ဒီပြည်ပရွေးကောက်ပွဲတွေကိုဝင်ရောက်ဆွဲဖက်မှာမဟုတ်ဘူးလို့ဒီနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အင်တာနက်ကနေဖောက်ထွင်းခိုးယူထားတဲ့ Democrat သမ္မတလောင် Hillary Clinton မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာရဲ့အီးမေးလ်တွေကိုမဖော်ပြအောင် Julian Assange ကိုတားမြစ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကအီကွေဒေါအစိုးရကိုတိုက်တွန်းခဲ့တယ်ဆိုပြီးတော့ WikiLeaks ကအင်္ဂါနေ့မှာသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာဆွဆွရေးသားထားပါတယ်။ဒီဆွဆွချက်ကိုအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကတော့ပြင်းပြင်းထန်ထန်ညင်းဆန်ထားပါတယ်။အီကွေဒေါသမ္မတ Rafael Correa ရဲ့အစိုးရအဖွဲ့ကတော့ပြည်ပဖိအားတွေကြောင့်မဟုတ်ဘဲသူ့သဘောဆန္ဒအရသာလုပ်ကိန်းတာဖြစ်တယ်လို့ပြောပါတယ်။မရေမှုဆိုင်ရာဆွဲချက်နဲ့တရားရင်ဆိုင်ဖို့ဆွီဒင်နိုင်ငံကအလိုရှိနေတဲ့ Julian Assange သူ့ကိုပြန်မပို့နိုင်အောင်လန်ဒန်မြို့ကအီကွေဒေါတန်ရုံးမှာလွန်ခဲ့တဲ့၄နှစ်ကျော်ကတည်းကခိုးလုံနေတာဖြစ်ပါတယ်ခင်ဗျာ။
View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကနေဗုဒ္ဓဟူးနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးတော့ပါမယ်မြန်မာနိုင်ငံမှာသာမကဒေသတွင်းမှာပါငင်းချင်းနဲ့တည်ငြိမ်ရေးရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါန်ဆန်းစုကြည်ကပြောဆိုပါတယ
် This is our ambition to bring peace and stability into our country and to regions beyond because
we are ဆိုတော့ကျမတို့ဟာငင်းချင်းနဲ့တည်ငြိမ်ရေးကင်းမဲ့တဲ့အခြေအနေကိုနှစ်ပေါင်းများစွာခံစားခဲ့ရတာပါအဲ့ဒီလိုအခြေအနေမျိုးကမ္ဘာပေါ်ကတခြားဘယ်နိုင်ငံမှမကြုံရစေချင်ပါဘူးအိန္ဒိယနိုင်ငံဟာကျမတို့ရဲ့လိုအပ်ချက်တွေကိုနားလည်ဆုံးနိုင်ငံပါအဲ့ဒီနားလည်မှုဟာအချိန်နဲ့အမျှပို့ပြီးတော့တိုးတက်လာလိမ့်မယ်လို့ကျမတို့ယုံကြည်ပါတယ်ဘာကြောင့်လဲဆိုတော့ကျမတို့အတွက်သာမကကမ္ဘာကြီးရဲ့လိုအပ်ချက်တွေအတွက်ပါတဦးနဲ့တဦးအမိသဟဲပြုပြီးပို့ပြီးတော့နီနီကက်ကက်ထိတွေ့ဆက်ဆံသွားကြဖို့ဆိုတာကျမတို့ရဲ့ရည်ရွယ်ချက်ဖြစ်လို့ပါပဲလို့ဒေါ်ဆန်းစုကြည်ကပြောသွားပါတယ်မြန်မာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုနိုင်ငံတစ်ခုအဖြစ်တည်ဆောက်တဲ့အနေအမှာအိန္ဒိယနိုင်ငံရဲ့အထွေအကြုံတွေကနေတင်ယူလေ့လာဖို့လဲမျှော်လင့်ထားတဲ့အကြောင်းဒေါ်ဆန်းစုကြည်ကပြောပါရယ်အိန္ဒိယနဲ့မြန်မာနိုင်ငံတို့အကြားလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေဟာတိတ်ကိုတူညီပြီးနေဆက်တလျှောက်လုံခြုံရေးတိုးတက်ကောင်းမွန်ဖို့အတွက်အနီးကပ်ပူးပေါင်းဆောင်ရွက်သွားရေးသဘောတူထားကြပြီလို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းပြောပါရယ်ဒေါ်ဆန်းစုကြည်နဲ့မစ္စတာမိုဒီတို့နယူးဒေလီမြို့တော်မှာဒီကနေ့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့ဒါလိုပြောသွားခဲ့ကြတာပါရှင်
ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအမေရိကန်တန်ရုံအပြင်ဘက်မှာအမေရိကန်စံကြီးဆန္ဒပြနေတဲ့လူအုပ်ထဲကိုရဲကားတစ်စီးကမောင်းဝင်ပြီးတော့တိုက်ခဲ့တာကြောင့်လူအချို့ဒဏ်ရာရသွားပါတယ်။အမေရိကန်စစ်တပ်ဖိလစ်ပိုင်နိုင်ငံမှာဆက်ရှိနေတာကိုအဆုံးသတ်ဖို့အမေရိကန်တန်ရုံရှိမှဒီကနေ့လူ1000လောက်ဆန္ဒပြခဲ့ကြတာပါ။ရဲတွေကမျက်ရည်ပုံးတွေမိသက်ပိုက်တွေအုံပြုပြီးတော့လူစုဖြိုခွဲခဲ့ပါတယ်။ရုံးမြင့်တန်ကြားကပြသတဲ့ပုံရိပ်ထဲမှာတော့ရဲကားမောင်းသူဟာဆန္ဒပြသူတွေကိုကားနဲ့အချင်းချင်းတိုက်ဖို့မလုပ်နိုင်ခင်မှာဆန္ဒပြသူတွေကဒီရဲကားကိုဒုတ်တွေနဲ့ဝိုင်းရံနေတာကိုတွေ့ရပါတယ်။ရဲကားနဲ့အခုလိုလူအုပ်ထဲမောင်းဝင်တိုက်ခဲ့တာကြောင့်ဆန္ဒပြသူ၃ဦးထက်မနည်းဆေးရုံကိုပို့ဆောင်ခဲ့ရတယ်လို့ဆန္ဒပြအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ Renato Reis ကပြောပါတယ်ရဲလုံချုံရေးတွေကိုစေးနီတွေနဲ့ပက်ခဲ့တဲ့ဆန္ဒပြသူဒါဇင်နဲ့ချီကိုလည်းအဲ့ဒီနေရာမှာဖမ်းဆီးထိန်သိမ်းခဲ့ပါတယ်အခုရပိုင်းတွေအတွင်းဖိလစ်ပိုင်သမ္မတ Rodrigo Duterte ဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေအဆုံးသတ်ဖို့ပါဝင်တဲ့နိုင်ငံခြားရေးမူဝါဒအလှည့်ပြောင်းတရက်ပြုလုပ်ဖို့ပြောဆိုနေသလိုအမေရိကန်သမ္မတ Barack Obama ကိုလည်းမိမ့်မပြတ်သားအဖြစ်ရည်ညွှန်းခေါ်ဆိုခဲ့ပါတယ်ခင်ဗျာ
ဟောင်ကောင်ကိုတရုတ်ပြည်မှကြီးကနေတရားလွတ်လပ်ခွင့်ရဖို့လှုပ်ရှားတောင်းဆိုနေကြတဲ့လွှတ်တော်အမတ်တွေကဒီနေ့လွှတ်တော်အတွင်းကျန်းသစ္စာကျင်းဆိုချိန်မှာတရုတ်အစိုးရလိုလားတဲ့လွှတ်တော်အမတ်တွေကလွှတ်တော်တွေကနေထွက်ခွာပြီးတော့ကန့်ကွက်ကြောင်းပြခဲ့ကြပါတယ်။ Inspiration Party ကတက်ကြွလှုပ်ရှားသူ Sintex Luan နဲ့ Yu Wei Chin တို့ဟာဒီကနေ့လွှတ်တော်မှာနောက်တစ်ချိန်ကျန်းသစ္စာကျင်းဆိုဖို့စီစဉ်ထားတဲ့လွှတ်တော်အမတ်အသစ်၅ဦးထဲမှာပါဝင်ပါတယ်။ သူတို့ဟာဒီပြီးခဲ့တဲ့လတုန်းကဟောင်ကောင်ရွေးကောက်ပွဲမှာလွှတ်တော်မတ်တွေအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာတရားဝင်ကျန်းသစ္စာကျင်းဆိုရမှာတရုတ်အစိုးရကိုစော်ကားတဲ့အသုံးအနှုန်းတွေပြောဆိုတယ်လို့ဆိုပြီးတော့ဒီလွှတ်တော်အတွင်းတရုတ်အစိုးရလိုလားတဲ့အမတ်တွေကကန့်ကွက်တဲ့အနေနဲ့လွှတ်တော်တွေကနေထွက်ခဲ့ကြတာပါဒါကြောင့်လေကျန်းကျိန်တဲ့အချိန်မှာရှိရမယ့်သတ်မှတ်ထားတဲ့လွှတ်တော်အမတ်အရေးအတွက်မပြေတော့တာကြောင့်ကျန်းကျိန်ပွဲအထမမြောက်ခဲ့ပဲဒီကနေ့မှထပ်မံကျန်းကျိန်မှုဖြစ်လာခဲ့တာပါဒါပေမဲ့ဒီကနေ့မှလည်းအလားတူကြံ့ကြင်ခွဲကအထမမြောက်ခဲ့ပါဘူး။တရုတ်စုရကိုစော်ကားပြောဆိုခဲ့တဲ့အပေါ်မှာသူတို့ဘက်ကမတောင်းမှန်သေးတဲ့အတွက်ဒီကြိမ်ကြံ့ကြင်ပွဲကိုလည်းကန့်ကွက်ရတာဖြစ်တယ်လို့တရုတ်စုရကိုလိုလားတဲ့လွှတ်တော်အမတ်တွေကပြောပါရရှင်
။ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ခေစဉ်အမှတ် MH370 ကိုရှာဖွေဖို့ရေအောက်ထဲသွားလာနိုင်တဲ့ drone ကိုအသုံးပြုသွားမယ်လို့ Australia အာဏာပိုင်တွေကပြောပါရတယ်။ပင်လယ်ရေအနှံပိုင်းထဲမှာပါပစ္စည်းပိုင်းစားတွေကိုရှာဖွေနိုင်တဲ့ sonar စနစ်သုံး drone တင်ဆောင်ထားတဲ့သင်္ဘောကိုအဲ့ဒီနေရာကိုဆေးလွတ်သွားမှာဖြစ်တယ်လို့ Australia သေယူပို့ဆောင်ရေးဆရာ Bureau ADSB ကဒီကနေ့မှပြောလိုက်တာပါ။အဲ့ဒီ sonar စနစ်သုံး radar ကိုအရင်ကရှာဖွေလုပ်ငန်းတွေမှာလည်းအသုံးပြုခဲ့ပူးပါရတယ်။ဒါပေမဲ့လည်းဆောင်းရာသီအတွင်းမှာရာသီဥတုဆိုးရွားနေတာကြောင့်ဘေးအန္တရာယ်ကင်းကင်းနဲ့ရှာဖွေလုပ်ငန်းတွေစတင်မှုအခက်အခဲတွေရှိခဲ့ပေမဲ့အခုကမှတော့ပင်လယ်ပြင်အခြေအနေဟာပိုကောင်းမွန်လာပြီလို့ ADSB ကကြေညာချက်ထုတ်ပြန်ပြောဆိုထားပါရတယ်။ sonar စနစ်နဲ့ရှာဖွေရမှာရေရောက်ကအပျက်စီးတွေကိုအချိန်20နဲ့မနဲ့ရှာဖွေတွေ့ရှိတဲ့အချက်ပြမှုတွေကိုလက်ခံရရှိပြီးနောက်အသေးစိတ်ထပ်မံရှာဖွေဖို့လိုအပ်နေတဲ့ Australia အနောက်ဘက်ကမ်းရိုးတန်းမှာဒီရှာဖွေမှုတွေကိုစတင်လှုပ်ဆောင်သွားမှာဖြစ်ပါရခင်ဗျာ
။မက်ကင်ပြူထွေးနဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့စကိုင်းတိုင်းချင်းတွင်းမြစ်အတွက်မှာဆက်လေမှောက်ပြီးတော့လူများပြားသိဆုံးရတဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းချွန်းွဲ့မြစ်အတွင်းမှာဆက်လေတိမ့်မောက်မှုမှာတိတ်ဆုံးသူတွေအလောင်းတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေထပ်မံတွေ့ရှိခဲ့ပြီးတော့နစ်မြုပ်သွားတဲ့ဆက်လေအတွင်းကနောက်ထပ်တိတ်ဆုံးသူတချို့ရှာဖွေတွေ့ရှိခဲ့တဲ့အတွက်အတီးပြူနိုင်တဲ့တိတ်ဆုံးသူရေအတွက်ဟာ50လောက်အထိရှိလာနေပါပြီ။ဒီချိန်ထဲမှာပဲဆက်လေတိမ့်မောက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကတော့အာဏာပိုင်တွေကဖမ်းဆီးအရေးယူဖို့အတွက်ကြိုးပမ်းနေကြပါတယ်ဆက်လီတိမ်မောက်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်ကိုထန်းအောင်ခန့်သတင်းပေးပို့ထားတာကိုနားဆင်ပါရှင်
။စကိုင်းတိုင်းဟုံးလင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာရင်စနေနေ့တုန်းကချင်းတွင်းမြစ်တွင်တိမ်မောက်ခဲ့တဲ့ဆက်လီပေါ်လိုက်ပါသွားသူတွေကပျောက်ဆုံးနေသူတွေရဲ့လောင်းချုပ်ကိုကယ်ဆယ်ရေးတွေထပ်မံရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တိမ်မောက်သွားတဲ့အောင်စုမှုကျော်ဆက်လီကိုပြန်လည်စေယူဖို့ကြိုးပမ်းရမှာနောက်ထပ်လောင်းချုပ်ထပ်မံတွေ့ရှိနေရတဲ့အတွက်အတီးပြုတ်နိုင်တဲ့တည်ဆုံးညီရဲ့အတွက်ပုံများလာမယ်လို့မျှော်လင့်ရတဲ့အကြောင်းရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဆက်လီနင်းမျိုးကဒေတာဖြစ်တဲ့ကဏီမျိုးကပြည်သူလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းနိုင်ကပြောပါတယ်
။တည်ဆုံးလို့ကျွန်တော်တို့ဒီစကိုင်းတိုင်းဘက်မှာတော့45လို့ပြောတယ်။ဟိုဘက်ကျွန်းသွားတာ9လောင်းလို့ကြားတယ်။အဲပေါင်းဆိုရင်တော့ပေါင်းလိုက်တော့50လောက်ချင်းမပေါ့။ဟုတ်ဟုတ်တူးလာနိုင်တယ်ကြာတူးလာနိုင်တယ်။ဘာလို့အပါကားထဲမှာပိတ်မိနေတာလည်းရှိနိုင်မယ်။အဲအကုန်ဖော်ပြီးမှပဲတွေ့နိုင်တယ်။
စနေနေ့ကဆက်လီမော့တဲ့နေ့မှာပဲဆက်လီဝင်နှန်း၄ဥပါဝင်လူပေါင်း150ကျော်ကိုကယ်ဆယ်နိုင်ခဲ့ပေမဲ့အများပြားကပျောက်ဆုံးနေစေဖြစ်ပါတယ်။တိမ့်မောက်ချိန်မှာဆက်လီပေါ်လိုက်ပါလာတဲ့ခီးတဲ့ရေတွက်ဟာတတ်မှတ်ထားတာထက်ပိုများနေတာဟာတိမ့်မောက်တဲ့အကြောင်းရင်းဖြစ်နိုင်တယ်လို့လည်းယူဆထားကြပြီးပေါ့စမှုမစင်မကြီးမောင်းနေမှုတွေနဲ့အရေးယူဖို့စီစဉ်နေတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။စကိုင်းတိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးစုဝီလီဖရန်ကတော့အခုဆက်လေဝန်ထမ်း၄ဦးကိုဖမ်းဆီးထိန်းတာပြီးဆက်လေပိုင်ရှင်နဲ့မောင်းသူတို့ကတော့ထွက်ပြေးတိမ်းရှောင်နေကြဆဲဖြစ်တယ်လို့ပြောပါတယ်
။ဟိုစင်ဝမောင်းတဲ့သူတွေကိုစင်ဝပိုင်ရှင်တို့တော့ဟိုတော့ဘောဒီလေဟိုတော့ဘောမမိသေးဘူးပေါ့။ကျန်တဲ့ဒီစင်ဝမှာစင်ဝရေလောက်သား၄ယောက်တော့ကိုယ်ထိန်းသိမ်းထားပါတယ်ကြီးလေ။အေးရေရင်ကတော့အခုလောလောဆယ်သုံးမုံမုံတပုံတော့ဟောဖင်ပန်းရအဲ့ဒါလည်းတော့အော်တော့ပေါ်နေပြီးတော့ခေါင်းမင်းရရှိထဲမှာစိုက်ကြနေတယ်
။အော်တိုဘာလ15ရက်နေ့ကစကိုင်းတိုင်းဒေသကြီးကဏီမြို့နယ်မိချောင်းတွင်းရွာအနီးမှာတိမ်မောက်ခဲ့တဲ့ဆက်လေကပျောက်ဆုံးသူတွေကိုတော့ကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေကြသေးဖြစ်တယ်လို့တင်မောက်ကိုစေယူနိုင်ဖို့လည်းကြိုးစားနေကြပါတယ်။ဒီကနေ့မှာပဲတင်မောက်နှစ်မြုပ်မှုတွင်တေဆုံးသူတွေအတွက်ရည်ရွယ်ပြီးဗုဒ္ဓဘာသာထုံးနှံစင်လာရအမျှတမ်းပေးဝေမှုတွေအနေကင်းပြည့်ရွတ်ဆိုတာတွေကိုလည်းလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ
။ကိုထောင်ခန့်သတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ဖို့အရေးကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်မှာခိုးလုံနေကြတဲ့ဒုက္ခသည်90နီးပါးကိုပထမဆုံးအကြိမ်ဖြစ်ဒီလနှောင်းပိုင်းမှာမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတဲ့ပုံမှာဒုက္ခသည်အရေးဆောင်ရွက်သူတွေကစိုးရိမ်မကင်းဖြစ်နေကြပါဗျ။ဒ ဒုက္ခတွေနေရပြန်ရေးအစီအစဉ်အတွက်ဒုက္ခတွေကိုအကူအညီပေးနေသူတွေနဲ့တိုင်ပင်ဆွေးနွေးမှုတွေမရှိခဲ့သလိုငင်းချင်းအတွက်အမခံနိုင်တဲ့အခြေအနေမျိုးမရှိသေးတဲ့အချိန်မှာနေရပြန်ပို့မယ့်အစီအစဉ်ဟာစိုးရင်စရာကောင်းတယ်လို့ကရင်ဒုက္ခတွေကော်မတီ KRC ကပြောဆိုလိုက်ပါတယ်။အပြည့်စုံကိုတော့ထိုင်းနိုင်ငံခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင်။
ဟုတ်ကဲ့ပါမြန်မာဆိုရထိုင်းဆိုရနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR တို့ရဲ့ပူပေါင်းစစ်ဆေးမှုနဲ့ထိုင်းမြန်မာနယ်စပ်ကနိုဖိုဒုက္ခသည်စခန်းနေဒုက္ခသည်တွေကိုအောက်တိုဘာလ25ရက်နေ့မှာနေရာရင်းပြန်ပို့ဖို့စစ်ဆေးနေတဲ့အပေါ်မှာဒုက္ခသည်ရေလှုပ်ရှားသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်ဒုက္ခသည်တွေနေရာရင်းပြန်ပို့ရေးစစ်ဆေးကိုလည်းကရင်ဒုက္ခသည်ကော်မတီ KRC နဲ့နိုဖိုဒုက္ခသည်စခန်းကော်မတီတို့ကိုတက်ဆိုင်ရာဒုက္ခသည်ရေဆောင်ရွက်နေတဲ့ဖွဲ့စည်းတွေနဲ့ညှိနှိုင်းတိုင်ပင်မှုမရှိဘူးလို့နိုဖိုဒုက္ခသည်စခန်းရဲ့ကော်မတီဥက္ကဋ္ဌစောဝေါ်ကပြောပါတယ်
အဲ့ဒါပြောမှဆိုကရင်ဒုက္ခသည်ကော်မတီကြီးပဲမဟုတ်ဘူးကျွန်တော်စခန်းကော်မတီကိုလည်းမဟုတ်တာပဲပြောလဲဟိုအစီပေးတာတော့ပဲရှိတယ်မှာနော်ဒါလည်းဆိုတော့အစီမပေးမရတဲ့အချိန်မျိုးရှိလို့နော်ကျွန်တော်တို့အစီပေးတာတော့မရှိတဲ့လောက်ဆောင်မှုအလုပ်တန်းရတော့ဒီနှစ်ဖက်ဆိုရနဲ့ရတဲ့အချိန်မျိုးတောင်းယူဆောင်ရနေပါနော်ပို့ဆောင်မှုအစီအစဉ်အသေးစိတ်ဥကြတော့ကျွန်တော်တို့ဘာမှမသိရဘူး
ဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စကို2014ခုနှစ်ကတည်းကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေကောက်ခံခဲ့တဲ့စည်းရုံးတိုင်းပို့ဆောင်သွားမှာဖြစ်ပါတယ်။၎င်းပြည်မြောက်ပြည်မြို့မှာယာယီနေထိုင်မဲ့သူတွေအတွက်ကျန်းမာရေးပညာရေးလူမှုရေးပြင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေအတွက်နိုင်ငံတကာဖွဲ့စည်းတွေဖြစ်တဲ့ UNICEF စစ်တော် Children ဖွဲ့တွေရဲ့ကူညီဆပ်ပါမှုတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်သွားဖို့ပြင်ဆင်ထားတယ်လို့လည်းကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်သွေးမြင့်ကပြောပါတယ်။
ကောင်းပါကသူနေဖို့စားဖို့တို့တော့ရောစရနလာတာပြင်ဆင်ထားပါတယ်ရှင်နေစရာလည်းကောင်းကောင်းလေးသူတေးလို့ရတယ်ရှိပါတယ်မြန်မာပြည်မှာပြင်ထားပါပြီးလို့ရှိရင်အဲ့ဒီကျွတ်ရနေရပြန်မဲ့လုံးမသက်သူနေစုရှိကျွတ်ရတော့ပြပြီမှာပဲတို့တော့နေခစ်ကောမှာသူတို့လုံးချင်းလေးသမုန်းလေးအရင်ကျွန်တော်ဆောက်တာရှိတယ်အဲ့ဒါကတော့ညီငယ်ရေးပို့ပြီးလို့ရှိတာတော့ဦးရောစရသူတို့အတွက်ခဏကြာကြီးအဲ့ဒီမှာထားပြီးတော့ဥပကပြီးရတယ်သူတို့အဲ့ဒီတည်းမှာပဲအဲ့ဒီနေခစ်ကောတည်းမှာပဲသူတို့အဲ့ဒီဘက်အလုံးစုပြန်ပြီးတော့ရှေ့ပါတော့နော်
ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတာဝန်ရှိသူတွေကတော့နေရပြန်ရေးစီစဉ်မှာပါဝင်သူတွေဟာကိုယ်သဘောဆန္ဒလျောက်ပြန်ကြမဲ့သူတွေကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းကရင်ဒုက္ခသည်ကော်မတီ KRC ပန္နာရေးအကြံပေးဖြစ်တဲ့ Noble Midnight Sun ကတော့နေရရင်ပြန်ပို့ရေးစီစဉ်ဟာဒေသတွင်းငြိမ်းချမ်းရေးအတွက်အမခန့်ချက်ရှိမှသာဆောင်ရွက်သင့်တယ်လို့ပြောပါတယ်
။ KRC အနေနဲ့ကတော့မတမ်းမြစ်ဘူးအားလည်းမပေးဘူးပေါ့နော်။အဲ့လိုဆို KRC ရဲ့မူရည်တည်နေတာကဒီတွင်စိတ်ငင်းချမ်းမှုအပြစ်စားတနိုင်ငံလုံးပြစ်စားရဆဲရီတို့လူခွေးချုပ်ောက်မှုတွေမရှိတော့တဲ့အချိန်အမှန်ခံရလို့သမှုတေချာစိတ်ဆိုင်အခြေခံမှာပြဖို့တေချာစီစဉ်ပြီးတော့မှပြဖို့အဲ့ဒီပုံမှန်ရည်တည်တဲ့တရားတွေကိစ္စပေါ်မှာကျွန်တော်တို့နေနေတော့မပါဝင်ဘူးပါနော
်။ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခသည်စခန်း9ခုမှာဒုက္ခသည်ဥယျာဉ်တသိန်းကျော်နေထိုင်လျက်ရှိပြီးနုဖိုးဒုက္ခတဲ့စခန်းမှာတော့လက်ရှိဒုက္ခတဲ့စုစုပေါင်း11,000ကျော်အိမ်ဆောင်စုပေါင်း2,200ခန့်ရှိနေပါတယ်။ဒီဒုက္ခတဲ့နေသူအများစုဟာ KNU ကရင်မျိုးရာစည်းရုံးနဲ့အစိုးရတမန်တော်တို့ကြားဖြစ်ပွားခဲ့တဲ့စည်ရေးပဋိပက္ခတွင်နေရရင်းကိုစွန့်ခွာထွက်ပြေးနေရသူတွေဖြစ်ကြပါတယ်။ကရင်ပြည်နယ်ဝန်ကြီးချုပ်ကတော့ဒုက္ခတဲ့တွေနေရပြန်နိုင်အောင် UNHCR နဲ့ပြည်နယ်အစိုးရတို့ပူးပေါင်းကြိုးပမ်းခဲ့တာဖြစ်တဲ့ကြောင်းပြောဆိုခဲ့တာပါ
။သူတို့တော့သိတာမသိတာတော့ကျွန်တော်တို့UNHCR နဲ့ကျွန်တော်တို့တွေ့ပြီးလုပ်နေတာတော့အဓိကပါ။
KNU နဲ့မြန်မာစုရတို့အပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိပြီးနောက်ပိုင်းနေရရင်ပြန်ဖို့ထိုင်းအာဏာပိုင်ကနေဖိအားပေးမှုတွေရှိလာသလိုမြန်မာနိုင်ငံသွင်းပြန်လည်ခြေချနေထိုင်လူတွေဒုက္ခသည်တွေရဲ့သဘောထားတင်ပြလာမှုကြောင့်ထိုင်းမြန်မာနှစ်နိုင်ငံတာဝန်ရှိသူတွေနဲ့ UNHCR တို့ပူးပေါင်းပြီးပရမဆုံးဒုက္ခသည်တွေနေရပြန်နိုင်ရေးကိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံတွင်တင်ပြပို့ထားတာပါအခုတခါမှာတော့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံရဲ့ပါဝင်ဆွတ်ဖက်မှုအခမ်းကဏ္ဍနဲ့ပတ်သက်တဲ့အမြင်တွေကိုပြောပြပါရစေရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump အနိုင်ရအောင်ကြံစည်တဲ့အနေနဲ့ရုရှားနိုင်ငံကနိုင်ငံလုံးဆိုင်ရာ Democratic Party ကော်မတီကို Cyber Internet ကနေထိုးဖောက်တိုက်ခိုက်ခဲ့တယ်လို့အမေရိကန်ဆိုရကတရားဝင်ဆွဆွဲထားပါတယ်ရုရှားသမ္မတ Vladimir Putin ကတော့ဒီလိုဘလိုနီးနဲ့မှဆွတ်ဖက်တာမျိုးမလုပ်ဘူးလို့ညင်းဆိုထားပါတယ်။ရုရှားဆွတ်ဖက်မှုကတော့ Republican Party သမ္မတလောင်း Donald Trump နဲ့ Democratic Party သမ္မတလောင်း Hillary Clinton တို့ကြားသဘောထားကွဲလွဲနေတဲ့ကိစ္စရပ်တွေအများကြီးထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။ VOA ရဲ့အင်ဗျူရောသတင်းတောက်စင်ဒီစင်သတင်းပေးပို့ထားတာကိုဒေါခင်စိုးဝင်းကတင်ဆက်ပေးပါမယ်။
ရုရှားနိုင်ငံကလွန်ခဲ့တဲ့နှစ်နှစ်အတွင်းနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးပိုပြီးပြပြသားသားကင်တွယ်လာတာတွေ့ရပါတယ်ပထမအနေနဲ့ယူကရိန်းခွဲထွက်ရေးသဘုံတွေကိုထောက်ခံပံ့ပိုးပြီးတော့ခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့ပါတယ်ဒုတိယဆောင်ရွက်ချက်ကတော့စီးရီးယားသမ္မတဘရှာအယ်အာဆတ်အစိုးရကိုစားဝင်ရောက်ဆက်ဖက်တိုက်ခိုက်ပေးနေတာဖြစ်ပါတယ် ရုရှားရဲ့အရေးယူလှုပ်ရှားမှုတွေကဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲရဲ့စကားစစ်ထိုးပွဲတွေမဲဆွယ်စည်းရုံးပွဲတွေမှာခဏခဏပြောနေရတဲ့အကြောင်းအရာတွေဖြစ်နေပါပြီ။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ကတော့ရုရှားဆက်ဖက်မှုအပေါ်ခတ်တင်းနေမဲ့တုံ့ပြန်ပါတယ
်။ I want to emphasize that what
ရုရှားရဲ့ရည်မှန်းချက်တွေနဲ့ရန်လိုမှုတွေဟာကျမတို့အတွက်ဒုက္ခပေးမယ့်အန္တရာယ်ဆိုတာကိုအလေးအနက်ပြောလိုပါတယ်တဲ့ရုရှားကစီးရီးယားမှာသူတို့ဖြစ်စေချင်တာတွေအလုံးအတွက်ဆုံးဖြတ်ခဲ့ပြီးဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှလည်းသူတို့ဖြစ်စေချင်တဲ့သူတမရဖြစ်လာဖို့အတွက်ဆက်ဖက်တာတွေလှုပ်ဖို့ဆုံးဖြတ်ထားပြီးပါပြီသူတို့ဖြစ်စေချင်တဲ့သူကတော့ကျမမဟုတ်ပါဘူးလို့ပြောဆိုသွားတာပါBrookings သူတေသနဌာနရဲ့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ် Thomas Wright ကတော့အာဃာတတွေကတော့အပြန်အလှန်ရှိပုံရတယ်လို့အခုလိုသုံးသပ်ပါတယ
် Putin blames
Putin ကသူ2012ခုနှစ်တုန်းကအာဏာပြန်ရတော့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကို Hillary Clinton ကထောက်ခံအပြစ်ခဲ့ဘူးတယ်လို့အပြစ်တင်ပါတယ်သူ့ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအမေရိကန်ပြည်ထောင်စုအထူးသဖြင့်အမေရိကန်နိုင်ငံရေးဌာနကနောက်ွယ်ကကြိုးကင်ခဲ့တယ်လို့ Putin ကယူဆခဲ့တာပါ
ဒေါ်နယ်ထရမ့်ကတော့ပူတင်နဲ့ပတ်သက်တဲ့သူ့ရဲ့အစိုးရိုင်းကအကောင်းမြင်တဲ့မှတ်ချက်ကိုအခုလိုလေတန်းလျှော့ပြောဆိုလိုက်ပါတယ်
။ I don't love I don't
ပူတင်ကိုချစ်လဲမချစ်တယ်လို့မုန်းလဲမမုန်းပါဘူး။ဘလို့အလုပ်ဖြစ်မယ်ဆိုတာစောင့်ကြည့်ကြတာပေါ့။ကျွန်တော်တို့သူတို့နဲ့ဆက်ဆံရေးကောင်းလာနိုင်တယ်လို့ဆက်ဆံရေးလည်းပြတ်သွားနိုင်ပါတယ်။ဆက်ဆံရေးအတင်းအတင်းလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။
ထရမ့်ရဲ့ရုရှားအပေါ်ယက်တီချက်ကအမေရိကန်ရီပပ်ဘလစ်ကန်ပါတီဝင်အလုံးနီးပါးနဲ့ဒီမိုကရက်တစ်ပါတီကနိုင်ငံသားရေးမူဝါဒဆိုင်ရာခေါင်းဆောင်တွေရဲ့ယက်တီချက်နဲ့တော့လုံးဝဖိလားဆန့်ကျင်ဖြစ်နေတယ်လို့အကြမ်းဖက်တိုက်ဖက်ရေးကြွမ်းကျင်သူမယ်ကွန်နန့်စ်ကအခုလိုသုံးသပ်ပါတယ်
He believes that Russia's positions
ဗလာဒီမီယာပူတင်ရဲ့လိုအပ်ချက်စင်းတွေတဲ့အလုံးနီးပါးဖြစ်တဲ့နေတိုးဖွဲ့ကြီးဟာခင်းနောက်ကြပြီးအသုံးမဝင်ဖြစ်နေတယ်။ EU ဥရောပသမ္မတကလည်းပြိုကွဲအရှေ့ဥရောပကိုရုရှားကအပြည့်အဝပြန်လဲထိန်းချုပ်ချုပ်ကန်ရေးစီးရီးယားမှာလည်းရုရှားကြိုက်တယ်လို့လို့စတဲ့ဒီရုရှားရည်တည်ချက်တွေကိုထရမ့်ကယုံကြည်နေတာဖြစ်ပါတယ
်။ရုရှားရဲ့ဒီအပြုမူတွေကိုကလင်တန်နဲ့တခြားသူတွေကတော့ရမ်းကားတယ်လို့ရှုမြင်ပေမယ့်ဒေါ်နယ်ထရမ့်ကတော့ဒါဟာအခွင့်လန်းတရားလို့ရှုမြင်ပါတယ်တဲ့။
I think it would be great if we get along with Russia.
ဥပမာခုအနေနဲ့ပြောရရင်ကျွန်တော်တို့ရုရှားနဲ့အဆင်ပြေ IS အကြမ်းဖက်အဖွဲ့ကိုပူးပေါင်းပြီးတိုက်နိုင်တာပေါ့ဗျာ။ဒါပေမဲ့ပူတင်ကိုတော့ကျွန်တော်မသိပါဘူး
။ Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွေကတော့သူတို့ရဲ့မဲဆွယ်စည်းရုံးရေး email တွေကိုထိုးဖောက်တိုက်ခိုက်ခဲ့တဲ့အထောက်အထားတွေဟာသမ္မတပူတင်က Donald Trump ကိုနောက်တက်မဲ့ American သမ္မတဖြစ်စေချင်နေတာလို့ပြောနေကြပါတယ်။ Donald Trump ရဲ့မဲဆွယ်စည်းရုံးရေးမှုတွေကတော့မဲဆန္ဒရှင်တွေအနေနဲ့ Democratic Party email တွေခိုးယူခံရတာဘသူ့လက်ချက်ဆိုတာထက်အဲ့ဒီ email တွေမှာပါတဲ့ကတိကအောက်ဖြစ်နိုင်ခြေရှိတဲ့အချက်လက်တွေကိုပိုပြီးအာရုံစိုက်တင်တယ်လို့ပြောဆိုစည်းရုံးနေပါတယ်
။ Token Sowin တင်ဆက်ထားတာပါ။အခုဆက်ပြီးတော့ Australia နိုင်ငံကသတင်းတစ်ပုဒ်ကိုကြည့်အောင်ပါ။တောင်ပစိဖိတ်ကျွန်းငယ်ပေါ်ကထိမ့်သိမ်းရေးစခန်းတွေမှာထားရှိတဲ့ရွှေပြောင်းဒုက္ခသည်တွေကိုနှိမ့်ဆက်ညှဉ်းပန်းမှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေကိုဩစတြေးလျနိုင်ငံကပယ်ချလိုက်ပါတယ်။နောင်ယူကျွန်းပေါ်ကဩစတြေးလျအစိုးရရဲ့ထိမ့်သိမ်းရေးစခန်းတွေကခိုးလုံခွင့်တောင်းခံသူတွေဟာမတိကျတဲ့ထိမ့်သိမ်းရေးစခန်းတွေကနေလွတ်မြောက်နိုင်ဖို့အတွက်ကိုယ့်ကိုယ်အဆုံးစီရင်တာတွေရှိတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International အဖွဲ့ကထုတ်ပြန်တဲ့စီရင်ခံစာမှာဖော်ပြထားပါတယ်။ VOA သတင်းတောက် Phil Marsaစစ်နီမြို့ကလည်းသတင်းပေးပို့ထားတာကိုရှာဖောင်းကတင်ဆက်ပေးပါမယ်
။တောင်ပစိဖိတ်ဒေသကကျွန်းတကျွန်းဖြစ်တဲ့နောင်ရူးကျွန်းပေါ်မှာထိမ့်သိမ်းခံထားရတဲ့ခိုးလုံခွင့်တောင်းခံသူတွေဟာစနစ်တကျရစ်ဆက်စွာမျက်ကွယ်ပြုခံထားရတယ်လို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကပြောပါရယ်။ရွှေ့ပြောင်းနေထိုင်သူကလေးငယ်တွေရဲ့အခွင့်အရေးတွေအတိုင်းအတာတစ်ခုထိဆိုးဆိုးဝါးဝါးချိုးဖောက်ခံရကြောင်းလူငယ်တွေဟာလည်းကြောင်တက်ခွင့်မရကြောင်းစာတာတွေအပါအဝင်ဩစတြေးလျအစိုးရဟာရွှေ့ပြောင်းနေထိုင်သူလူငယ်တွေကိုလုံခြုံတဲ့ပတ်ဝန်းကျင်တစ်ခုဖြစ်အောင်မလုပ်ပေးနိုင်ခဲ့ဘူးလို့ Island of Despair မျောလင့်ချက်ပြတ်သုံးစေတဲ့ကျွန်းလို့အမည်ပေးထားတဲ့ Amnesty International အဖွဲ့ရဲ့အစီရင်ခံစာထဲမှာဩစတြေးလျအစိုးရကိုစွပ်စွဲထားပါတယ်။အရင်တုန်းကထိမ့်သိမ်းရေးစခန်းမှာနေခဲ့ကြတဲ့ခိုးလုံခွင့်တောင်းခံသူ950ကျော်ဟာဒုက္ခသည်ဖြစ်အတိမပြုခံရပြီးတဲ့နောက်အခုအခါမှာလူဦးရေ1000လောက်ရှိတဲ့နောင်ရူးကျွန်းပေါ်ကကျွန်းသူကျွန်းသားတွေနဲ့အတူနေထိုင်ကြပါတယ်။သူတို့တွေအများစုဟာအီရန်နဲ့အာဖဂန်နစ္စတန်ကလာတဲ့ခိုးလုံခွင့်တောင်းခံသူတွေဖြစ်ကြပါဗျ။သူတို့တွေဟာခိုးလုံခွင့်ရရှိတာကလွယ်လို့ဒုက္ခသည်တွေဟာကျန်းမာရေးဆောင်ရှောက်မှုအနည်းအချင်းလောက်သာရရှိပြီးအချင်းအနည်းဆင်းရဲတဲ့ဒုက္ခသည်စခန်းမှာတီးခံပြီးနေနေကြရတယ်လို့ Amnesty International အဖွဲ့ကဆိုဆွဲထားပါဗျ။နာရူဂျွန်ထိမ့်သိမ်းရေးစခန်းကအချင်းအနည်းတွေဟာတီးခံနိုင်စရာမရှိဘူးလို့ Amnesty International ရဲ့အစီရင်ခံစာကိုရေးသားသူအန်နာနစ္စတက်ကပြောပါဗျ။
I don't think I've seen such levels of mental distress.
There is no PR အခြေအနေမျိုးကျမတခါမှမကြုံခဲ့ရဘူးလို့ထင်ပါတယ်။ဒီလိုဆင်းရဲဒုက္ခမျိုးခံစရာအကြောင်းကိုမရှိဘူး။သူတို့တွေဟာစစ်မြေပြင်မှာနေကြတဲ့သူတွေမဟုတ်ဘူး။ကျမတို့ပြောနေတဲ့အဲ့ဒီစစ်မြေပြင်တွေကနေသူတို့ထွက်ပြေးလာခဲ့ကြတာပါ။အခုကျတော့လူသားမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုနေ့တိုင်းခံစားနေကြပြီးအနာဂတ်မဲ့တဲ့နေရာမှာပိတ်မိနေကြတယ်။
နေဆက်ညင်းပန်းမှုတွေအတိုင်းအတာတစ်ခုထိရှိတယ်ဆိုတဲ့ Amnesty International အဖွဲ့ရဲ့စွပ်စွဲချက်ကိုဩစတြေးလျအာဏာပိုင်တွေကတော့အပြင်းထန်ကန့်ကွက်နေပါတယ်။ကင်မရာမြို့မှာပြုလုပ်တဲ့လွှတ်တော်ကော်မတီတရားရဲ့ကြားနာမှုတွင်ဩစတြေးလျလူဝင်မှုတည်ကြပ်ရေးဌာနအကြီးအကဲ Mike Pazulo က Amnesty International အဖွဲ့ရဲ့စွပ်စွဲချက်ကိုအခုလိုကန့်ကွက်ပြောဆိုပါတယ်။
I don't accept that characterization. It doesn't surprise me.
ဒီလိုဆွဆွဲရေးသားမှုမျိုးကိုကျွန်တော်လက်မခံပါဘူး။ကျွန်တော်လိုအထက်လွှတ်တော်မှတယောက်ကိုမအံ့ဩစေပါဘူး။ဘာကြောင့်လဲဆိုတော့ MSD International ရဲ့စီရင်ခံစာတွေထဲမှာအခုလိုစင်တူးတဲ့ရေးသားချက်တွေကိုကျွန်တော်တွေးခဲ့ဘူးလို့ပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရရဲ့ policy ကိုရှင်းပြတဲ့နေရာမှာရောကျွန်တော်ဌာနအတွက်ပါနှစ်ခုစလုံးကိုကိုစားပြုပြီးဒါဟာမမှန်ကန်ဘူးလို့ကျွန်တော်ညင်းပါတယ်။ဒါဟာဩစတြေးလျအစိုးရဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးဌာနရဲ့ရည်တည်ချက်မဟုတ်သလိုနိုင်ငံတကာဥပဒေဒါမှမဟုတ်ဘဲဥပဒေကိုမှချိုးဖောက်ခဲ့တာတွေမရှိပါဘူး
။ဩစတြေးလျအစိုးရရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအရပင်လယ်ရေကြောင်းကနေဩစတြေးလျနိုင်ငံတဲကိုလာဖို့ကြိုးစားတဲ့ခွန်လွန်ွက်တောင်းခံသူတွေကိုဖမ်းမိရင်ပပွိုင်းနယူဂီနီမှာရှိတဲ့မန်နက်စ်ဂျွန်ဒါမှမဟုတ်နာရူဂျွန်ထိန်းသိမ်းရေးစခန်းတွေမှာပို့ဆောင်ထားရှိပြီးသူတို့တွေကိုဩစတြေးလျနိုင်ငံတဲအခြေကျနေထိုင်ခွင့်မပြုပါဘူး။ဒီမူဝါဒကြောင့်အင်ဒိုနီးရှားနိုင်ငံအပါအဝင်တခြားနေရာတွေကနေပြီးပင်လယ်ရေကြောင်းနဲ့ဖြတ်ကျော်ဝင်လာကြတဲ့ခိုလုံွက်တောင်းခံသူတွေကိုရပ်တန့်နိုင်မှာဖြစ်ပြီးတော့ဒါမှသာလျှင်သူတို့ရဲ့အသက်အန္တရာယ်ကိုကာကွယ်နိုင်မယ်လို့ဩစတြေးလျအစိုးရကအခိုင်အမာပြောဆိုနေတာပါ။ဒါပေမဲ့လည်းဒီမူဝါဒဟာစစ်ပွဲတွေဖိနှိပ်မှုတွေကနေထွက်ပြေးလာတဲ့သူတွေကိုမကောင်းတဲ့သူတွေလို့ဆက်ဆံရရောက်တယ်လို့လူသားမဆန်တဲ့မူဝါဒဖြစ်တယ်လို့ဝေဖန်သူတွေကတော့ပြောပါတယ်။ယခုနေ့အစောပိုင်းတုန်းကမင်းစ်ဂျွန်ထိတ်တင်းစခန်းဟာဖွဲ့စည်းပုံခြေကံဥပဒေနဲ့ကိုက်ညီမှုမရှိတာကြောင့်လာမယ့်လတွေမှာပိတ်ပစ်ဖို့ရှိတယ်လို့ဖော်ပွိုင်းနယူဂီနီတရားသူကြီးတွေကအဆုံးဖြတ်ချက်ချထားပါတယ်ရှင်
။ရှားပေါင်းတက်ဆက်ထားတာပါ။အခုတစ်ခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမခင်ပြည့်ထွေးကကြီးညာပေးပါမယ်ရှင်။
အိန္ဒိယနိုင်ငံမူဆူးမျိုးကိုအာရဆစ်သွေးကြော်တွေလက်ထက်ကနေလွတ်မြောက်အောင်အနိုင်တိုက်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကအင်္ဂါနေ့မှာပြောဆိုလိုက်ပြီးဒီချိန်ထဲမှာလည်းရှေ့ဆက်ကြုံတွေ့ရမယ့်အခက်အခဲတွေကိုသတိပေးပြောဆိုထားပါဗျ။မူဆူးမျိုးထဲမှာတန်းတဲ့ချီတဲ့အရက်သားတွေနေထိုင်နေနိုင်တာကြောင့်အာရဆစ်သွေးကြော်တွေကိုအမြင့်ပြတ်ချေမုန်းတဲ့အပြင်ဒီချိန်ထဲမှာလည်းဒီတိုက်ခိုက်မှုတွေကနေဘေးလွရာရှောင်ရှားကြရတဲ့အရက်သားပြည်သူတွေရဲ့လုံခြုံရေးနဲ့သူတို့အတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့ကိုအာရုံထားလှုပ်ဆောင်နေတယ်လို့သမ္မတအိုဘားမားကပြောပါဗျရှင်။American Republican သမ္မတလောင်ဒေါ်နယ်ထရမ့်ကဒီ American နိုင်ငံရေးကိုတန့်ရှင်းအောင်လုပ်မယ်လို့ဆိုပြီးတော့သူချင်းကက်လှုပ်ဆောင်သွားမယ့်အစီအစဉ်တွေကိုအဆိုပြုတဲ့အထက်မှာ Congress လွှတ်တော်အမတ်တွေရဲ့တာဝန်တက်တမ်းအရေးအတွက်ကန့်သတ်ဖို့ကိုထည့်သွင်းပြောဆိုသွားပါတယ်။ဒီလိုလှုပ်ခြင်းအပြင်အစိုးရရဲ့အချင်းပြတ်ချဆမှုတွေကိုအဆုံးသတ်နိုင်မယ့်အပြင်လက်တလောကြုံတွေ့နေရတဲ့စီးပွားရေးပြဿနာကိုပါအဆုံးသတ်နိုင်မှာဖြစ်တယ်လို့ထရမ့်ကပြောပါရရှင်။မြန်မာနိုင်ငံမှာသာမကဒေသအတွင်းမှာပါငင်းချင်းနဲ့တင်းငင်းရအောင်လုပ်ဖို့ကိစ္စဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အိန္ဒိယနိုင်ငံမှာရောက်နေတဲ့ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဘာကြောင့်လဲဆိုရင်တော့မြန်မာနိုင်ငံဟာငင်းချင်းနဲ့တင်းငင်းရကင်းမဲ့တဲ့အခြေအနေကိုနှစ်ပေါင်းများစွာခံစားခဲ့ရတာကြောင့်အဲ့ဒီလိုအခြေအနေမျိုးကမ္ဘာပေါ်ကတခြားဘယ်နိုင်ငံကိုမှလည်းမကြုံစေရစေချင်ဘူးလို့ဒေါက်တာဆန်းစုကြည်ကပြောသွားပါတယ်။မြန်မာနိုင်ငံကိုဖေဗရူလာပြည်ထောင်စုနိုင်ငံတစ်ခုအဖြစ်တည်ဆောက်တဲ့နေရာမှာအိန္ဒိယနိုင်ငံရဲ့အထွေအကြုံတွေကနေတင်ယူလေ့လာနိုင်ဖို့လည်းမျှော်လင့်နေကြောင်းဒေါက်တာဆန်းစုကြည်ကဒီအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဒီကနေ့ပူးတဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားခဲ့ပါရရှင်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကဒီအမေရိကန်တန်ယုံအပြင်ဘက်မှာတော့အမေရိကန်စန့်ကျင်ဆန္ဒပြတဲ့လူအုပ်ထဲကိုရဲကားတစ်စီးမောင်းဝင်တိုက်ခဲ့တာကြောင့်လူတချို့ဒဏ်ရာရသွားပါတယ်။အမေရိကန်စစ်တပ်ဖိလစ်ပိုင်နိုင်ငံမှာဆက်ရှိနေတာကိုအဆုံးသတ်ဖို့အမေရိကန်တန်ယုံရှိမှလူဒီကနေ့ဒီလူထောင်ထဲချီဆန္ဒပြခဲ့ကြတာပါရှင်
။သတင်းကြေကွပ်ကိုမှခင်ပြူထွေးကကြီးညာပေးခဲ့တာပါ။စီစဉ်ထုတ်လွှင့်မှုကတော့ရှားပေါင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Linus Rimkes ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီနေ့10:00နာရီထိလိုင်းနိုမီတာ25 24 51တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.